မကွေးတိုင်းဒေသကြီးမင်းမှုခရိုင်ပွင့်ပြူမြို့နယ်အပိုင်းပသိမ်မုံရွာလမ်းပေါ်မှာရှိတဲ့မဲဇလီကျိုးသဒ္ဒါထိပ်မှာဇွန်လ22ရက်ဗုဒ္ဓဟူးနေ့မနက်လင်းရကြီးအချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီးနင်းလာတဲ့ကားကိုစစ်ကောင်စီကတားမြစ်စစ်ဆေးရာကနေတိုက်ပွဲဆက်တင်ဖြစ်ပွားခဲ့တာပါတိုက်ပွဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်10ဦးထက်မနည်းသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကလည်း2ဦးသေဆုံးခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မကွေးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပြပါဗျ
။ကဲဖြစ်စဉ်ကမနေ့၄နာရီခွဲဝင်းကျင်ပေါ့နော်ဒီမကွေးတိုင်းမြို့ခရိုင်ဒီပြည်သူပိုင်တွေကမဲစီကျိုးစတာထိတ်မှာပဲဖြစ်သွားတာဗျ။ဘယ်နဲ့အဲ့ဒီဒီခွဲဝင်းကျင်မှာဖောသားကိုဖောသားကိုဘုံမင်းပိုင်စုဦးစီးတဲ့အဖွဲ့ပေါ့နော်အဲ့လာကသူတို့စစ်ခိုင်းဟောပေါ့နော်အကောက်ကိုရခိုင်းပြီးတော့ဒီကောင်းကင်ကကားဆီအောင်ဆီအောင်ဟောဥမာဆင်းဝတ်စုပြီးတော့သူတို့ကစစ်တယ်ကဒီကားကိုရပ်ခိုင်းပြီးတော့ကားထဲကိုတက်ပြီးစစ်တယ်အချိန်မှာဘိုးဘူးမင်းမိုင်ဆိုးရဲ့တက်သားတယောက်ရဲ့ကားပေါ်ကိုတက်ပြီးစစ်တဲ့အချိန်မှာတနက်ပြီလေကအဲမှာတနက်ပြီမြင်တာနဲ့ပဲတက်သားတယောက်ကအဲ့ဒီဘုံဒီလက်ပြဘုံပေါ့အဲ့တော့ထုတ်ချပြပြီးတော့ကားပေါ်ကနေဆင်းပြေးတယ်ကဒီရောင်စင်ကြီးတယ်မှာဒီဘုံမူးမပိုင်ဆိုကဒုကျဲတောင်ကျဲဖြစ်ပြီးတော့ဒီဘုံကြီးဆော်ပြီးဒီတပားကတော့ဒီဘာမကွေးကြီးစစ်စင်းလုံးမှာအရေးပေါ်အနေနဲ့ဟိုဆက်ရတယ်ပေါ့နောက်ဆုံးရတာတော့ဒီတေးသွားတယ်လူပြရတယ်ကြာအပြန်လာပြစ်ခတ်မှုတွေဖြစ်တယ်အဲ့ဒီဘုံကြီးဆော်ပြီးတဲ့အချိန်မှာပြန်လာပြစ်ခတ်မှုတွေကောက်ပေါ်မှာပါလာတဲ့ဒီပြည်ကြီးရဲ့ရဲဘော်တွေကလည်းအပြန်လာပြစ်ခတ်မှုတွေဖြစ်ခဲ့တယ်ကြာခုနှစ်လုံးတစ်ကြိမ်ဒါကြောင့်လားဆိုတော့စလီလောင်းပေါ့စလီလောင်းကိုကားဆီယာကတော့ထပ်ပြေးလို့ဆိုပြီးတော့ငားမိုင်လောက်ကြီးတော့နောက်ကနေလိုက်ကြည့်တယ်သူငားမိုင်လောက်ပေါ်ဝစီသူပြေးနိုင်ခဲ့တယ်ပို့တော့တော့လေးဒီစားရတဲ့အဖွဲရပဲရှင်းဆိုင်ပြေးပြီးတော့ပဲတက်တက်ခံလိုက်ရတဲ့အတွက်ဒီဘော်ဒီ15လောင်းတကြိမ်ဖြစ်တယ်ပေါ့နော်အရှင်းရောက်ပါမိသားတွေကတယောက်ကတော့ရင်ဘက်ကိုကြီးကြီးထားပြီးတော့တယောက်ကတော့မျက်နှာမိရထားတယ်ပေါ့
ပြကတ်မှုတွေဖြစ်ပွားပြီးနောက်မှာမဲဇလီတရားကိုပိတ်ဆို့တာတွေလုပ်ပြီးဖြတ်တန်းသွားလာခြင်းကိုပိတ်လိုက်တယ်လို့စစ်ဆေးတာတွေလည်းတင်းတင်းကြပ်ကြပ်လှုပ်ဆောင်နေရဲလို့ဒေသခံတွေကပြောပါတယ်။တေဆုံးသူတွေကိုတော့ပွင့်ဖြူကဆယ်တော်တုတန်မှာမိတကြိုခဲ့ပါတယ်။ဒါကမကွေးတိုင်းကအခြေအနေပါ။စကိုင်းတိုင်းခင်ဦးမြို့နယ်မှာဆိုရင်လဲစစ်ကောင်စီတပ်တွေစီးနင်းလိုက်ပါလာတဲ့ကားကိုဇွန်လ22ရက်မနေ့ပိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်က70ဦးတေဆုံးခဲ့တယ်လို့တိုက်ပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူကအခုလိုပြောပါတယ်။
အော်ကိုနိုင်ကျော်လေးစစ်ကောင်စီရာနဲ့ကျွန်တော်တို့ရာကိုလေလာပြီးတော့ဒုတိယတကြိမ်အချို့လို့ကျွန်တော်ကသတင်းရလို့ကျွန်တော်တို့ကန်ဒစ်စံပြစီရရဲ့အနောက်ဘက်ကနေရမှာပေါ့ဗျာကျွန်တော်ကတိဆောင်တယ်ကိုဟိုပြစ်တာပြစ်တဲ့ကြီးပေါ်ကြာသူကပေါ့တော့ဝင်လိုက်လာကျွန်တော်တို့ကဥပအောင်ချားတော့တာလေစစ်ကောင်စီဘက်ကကားပေါ်မှာကကိုရပုံစားတာကိုရခြေရောဗားမရော၁၁ရောက်ပြီ
အပြန်အလှန်ပြစ်ခတ်မှုအတွင်း၃ပွင့်နဲ့ရဲတအူအပါအဝင်လက်နက်စတက်လက်ကိုလည်းတင်စီရမိခဲ့ပါတယ်လက်ရှိအချိန်မှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလုပ်ပါနိုင်တဲ့အတွက်ဒေသခံကြေးရွာသားတွေဟာထွက်ပြေးသိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဟာကန်တစ်ကြေးရွာကိုပထမအကြိမ်မီးရှို့တုန်းကနေ90ကျော်နဲ့စစ်ပစ္စည်းတွေမီးလောင်ကျွမ်းသွားပြီးလက်ရှိအချိန်ထိကန်တစ်ကြေးရွာသား20ကျော်အဖမ်းခံခဲ့ရပြီး10ယောက်ကိုစစ်ကောင်စီရဲ့တပ်ဖြတ်တာခံရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ